မြမဆိုးရရဲ့အမျိုးသားပြန်လည်တင်မြှင့်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC ကကိုယ်စားလှယ်တွေနဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO ကိုယ်စားလှယ်အဖွဲ့တွေဟာဒီကနေ့မနက်ပိုင်းမှာတော့တရုတ်နိုင်ငံကူမင်းမြို့မှာတွေ့ဆုံဆွေးနွေးနေကြပါတယ်။ဒီတွေ့ဆုံမှုမှာတရားဝင်ဆွေးနွေးပွဲတွေစတင်နိုင်ရေးဆစ်ဆောင်ကချင်ပြည်သူတွေနေရာပြောင်းရေးအတွက်အလေးထားဆွေးနွေးပွဲရှိတယ်ဆိုပြီးလေလာသူတွေကတုံ့တက်ပါတယ်။သတင်းပြေဆုံကိုတော့ VOE မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့တံပေါ်ကကချင်နဲ့ရှမ်းပြည်နယ်အခြေစိုက်စစ်တိုင်းဌာနချုပ်၅ခုရဲ့နယ်မြေတွေမှာစီးရဲလှုပ်ရှားတာတွေရပ်ဆိုင်ပြီးငြိမ်းချမ်းရေးဆွေးနွေးဖို့ဒီဇင်ဘာလ22ရက်နေ့ကကြေညာခဲ့ပြီးနောက်ပိုင်း NRPC ကကိုယ်စားလှယ်တွေနဲ့ KIO ကိုယ်စားလှယ်အဖွဲ့တို့ပထမဆုံးတွေ့ဆုံတာဖြစ်ပါတယ်။ဒီတွေ့ဆုံပွဲနဲ့ပတ်သက်ပြီး KIO ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူးကြီးညော်ဘူးကအခုလိုအတည်ပြုပြောဆိုပါတယ
်။ဒီကြမ်းမာရီလ22ရက်နေ့မှာဟိုပြုတ်ပြီးခွန်ကြီးမျိုးမှာတွေ့ရရှိပါတယ်ဒါအမှန်ပါလေ။အလို့တဘောတွေ့တာပေါ့နော်။ဒါနဲ့တကုံကြီးကဆုံးဖြတ်ချက်ချတာတော့အခုတတိကတော့ဘာမှမချမ်းမိဘူး။ဒီမနေ့ပေါ့နော်တရုတ်နိုင်ငံစေနာကြီးမှာပဲသူတို့တွေ့ဆုံတယ်ဆိုတော့မျက်နှာပိုင်းလောက်ကတော့ခုခုတော့သူတို့ပြောလာမယ်လို့ကျွန်တော်ရှင်းပါတယ်။NRPC တက်ကဒီပြောလာတဲ့ဆွေးနွေးလာတဲ့ပုံမှာပဲအခြေခံပြမှာကေဝါရောဒီဘူကော်မတီမှာညမဆွေးနွေးရမယ်ရှင်လေ
ဘုံမူးကြီးညော်ဘူးကိုညနေ၄နာရီချိန်ထပ်မံဆက်သွယ်ရမှာတရုတ်ပြည်ကိုတွားတဲ့ KIO ကိုယ်စားလှယ်အဖွဲ့ဘက်ကတစုံတရာဆက်သွယ်လာတာမရှိသေးကြောင်းပြောပါတယ်ဒီကနေ့တွေ့ဆုံပွဲကိုအစိုးရကိုယ်စားလှယ်အဖွဲ့ဘက်က NRPC အတွင်းရေးမှူးနိုင်ငံတော်အတိုင်းလင်ခံရုံးဝန်ကြီးဌာနဒုဝန်ကြီးဦးခမောင်ကင်ငြိမ်းချမ်းရေးကော်မရှင်ဒုဥက္ကဋ္ဌဦးသိန်းစောအတွင်းရင်းမှုဦးခင်စောဦးတို့ကဥဆောင်တက်ရောက်ပြီး KIO ဘက်ကတော့ကချင်လွတ်လပ်ရေးကောင်စီဒုဥက္ကဋ္ဌဗိုလ်ချုပ်ကွန်မော် KIO အထွေထွေအတွင်းရင်းမှုဦးလန်းနန်တို့ဦးဆောင်တက်ရောက်ပါတယ်ဒီတွေ့ဆုံဆွေးနွေးရေးအတွက် PCG ခေါ်ကချင်ငြိမ်းချမ်းရေးအကျိုးဆောင်အဖွဲ့ကဂျာခန်ဆက်သွယ်ပေးခဲ့တာဖြစ်ပြီးအဓိကဆွေးနွေးပွဲရှိတဲ့အချက်တွေကို PCG ကဦးအင်ရှင်ဆန်အောင်ကအခုလိုသုံးသပ်ပြောဆိုပါတယ်
။နော်တောက်လျှောက်ဒီဝန်ဆွေးနွေးပွဲဒီဆက်လက်ဆွေးနွေးနေဖို့အချက်တွေပဲဖြစ်မှာနော်။ဆက်ပြရတော့အကုန်ဖြစ်မှာလို့ဒီလိုIDV ပြောင်းလဲနေရချက်ထားရင်အဲ့ဒါတွေကအဓိကအချက်တွေဖြစ်မှာ
။ဒီဇင်ဘာလ22ရက်နေ့ကထုတ်ပြန်တဲ့တက်မော်ရဲ့ကြေညာချက်မှာတနိုင်ငံလုံးအပြည့်ခက်ရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်မြေထိုးသေးတဲ့အဖွဲ့တွေအပြင်လက်မှတ်ရေးထိုးပြီးအဖွဲ့ဝင်နဲ့တဖွဲ့ချင်းလိုက်ဆွေးနွေးမှဖြစ်ကြောင်းနဲ့ IDP ခေါ်ဆစ်ဆောင်ဒုက္ခသည်တွေပြန်လည်နေရာချထားရေးကိုကူညီဆောင်ရွက်မှဖြစ်ကြောင်းပါဝင်ပါတယ်။ဒီဇင်ဘာလအတွင်းကလည်းမြစ်ကြီးနားပမော်လန်းကနမ်ဆယ်ရန်ကြီးရွာမှာ IDP တွေနေရာချထားရေးနဲ့မိုင်းရှင်းလင်းရေးတွေဆောင်ရွက်နေကြောင်းတက်မော်ကသတင်းထုတ်ပြန်တာတွေရှိပါတယ်။ဒီမတိုင်ခင်တက်မော်နဲ့ KIO အကြားတွေ့ဆုံဆွေးနွေးခဲ့တာကတော့ပြီးခဲ့တဲ့နှစ်ဩဂုတ်လကဖြစ်ပါတယ်။ကျုံနိုင်ငံကိုရောက်ရှိနေတဲ့ NRPC အဖွဲ့ဟာ UWSA ဝါအဖွဲ့ NDAA မိုင်းလာအဖွဲ့တို့နဲ့လည်းညနေပိုင်းမှာဆက်လက်တွဲဆုံဆွေးနွေးဖို့ရှိကြောင်းသတင်းတွေရရှိခဲ့ပေမဲ့တခြားအတည်ပြုချက်တော့မရပါဘူး။ဒီတချိန်ဆွေးနွေးပွဲမှာမြောက်ပိုင်းမဟာမိတ်အဖွဲ့တွေဖြစ်တဲ့ TNLA တအန်းပလောင်အဖွဲ့ MNDAA ကိုကန်းအဖွဲ့ AA ရခိုင်အဖွဲ့တွေနဲ့တွဲဆုံဆွေးနွေးဖို့ကိုလည်းဝမိုင်းလာအဖွဲ့တွေက NRPC နဲ့ညှိနှိုင်းဖွယ်ရှိနေပါတယ်။ကျုပ်မြန်မာနိုင်ငံအခြေစိုက် NCA လက်မှတ်မြေထိုးသေးတဲ့အဖွဲ့တွေနဲ့ NRPC တို့ဆွေးနွေးဆောင်ရွက်နေတဲ့ဇန်နဝါရီလ22ရက်နေ့မှာပဲ NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဟာရက်တက်နေတဲ့မြေကြမ်းရေးလုပ်ငန်းစဉ်တွေပြန်လည်စတင်ရေးနဲ့ပတ်သက်ပြီးရန်ကုန်မြို့မှာတကားပိတ်ဆွေးနွေးနေပါတယ်။ဒီအလွတ်တဘောဆွေးနွေးပွဲမှာတရားဝင်နိုင်ငံရေးဆွေးနွေးပွဲတွေကိုရက်ဆိုင်ထားတဲ့ KNU ကင်းရင်မျိုးသားစည်းရုံးနဲ့ RCSS စံပြပြည်ထောင်စုကောင်စီတို့ပါဝင်တက်ရောက်တာတော့မရှိခဲ့ပါဘူး။